သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါ Melbourne နဲ့ Sydney မြို့တွေမှာ COVID ပိတ်ပင်မှုတွေတိုးလာတာနဲ့အမျှချင်းအပါဝင်အားကစားခန့်မှန်းတွေလည်းပိတ်ထားပါတယ်ယခုလိုပိတ်ပင်မှုတွေကြောင့်အပြင်ထွက်ချိန်အခက်အတက်ဖြစ်နေချိန်မှာရုပ်ပိုင်းဆိုင်ရာမှာကစိတ်ပိုင်းဆိုင်ရာကျန်းမာရေးဟာလည်းထိခိုက်နေနိုင်ပါတယ်။လူလက်မှုအရာတော်ကိုခံစားဖို့ဆောင်ဆိုင်ကြရင်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာကျန်းမာရေးမှာပါကောင်းမွန်နေအောင်လုပ်နိုင်တဲ့နည်းလမ်းတွေကိုကျန်းမာရေးပညာရှင်တွေကယခုလိုမျှဝေပေးထားပါတယ်။ Tamara Canivet ဟာစီကန်ထိုင်စိတ်ပညာရှင်တစ်ဦးဖြစ်တယ်လို့ဩစတြေးလျစိတ်ပညာရှင်အတိုင်းဝိုင်းရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။ကိုဗစ်ကရောဂါကြောင့်ဩစတြေးလျနိုင်ငံတဝန်းလူတိုင်းထိခိုက်နေကြကြောင်းသူမကယခုလိုပြောထားပါဗျာ
When they're in lockdowns we're hearing lots of issues around fear of the illness themselves fear of the impact on families concerns about the health system its capacity to manage what's happening and then also the impact on their day-to-day lives what they're doing where they're going all of the restrictions and then of course
ပိတ်ပင်မှုတွေအိမ်တွင်းအောင်နေရတွေကြောင့်လူတွေဟာသူတို့ရဲ့တကူရည်ကျန်းမာရေးမိသားစုအတွက်ပူပင်ရမှုနဲ့ကျန်းမာရေးစနစ်ရဲ့ကြန့်ခိုင်နိုင်မှုအပေါ်စိုးရိမ်မှုတွေများလာနေပါတယ်။ပြီးတော့အကန့်အသတ်တွေကြားလူတွေရဲ့နေစဉ်ဘဝနေစဉ်လှုပ်ရှားမှုစတာတွေလည်းထိခိုက်နေပါတယ်။အိမ်တွင်းအောင်မနေတဲ့သူတွေရဲ့အနာဂတ်ဟာလည်းမရေမရာဖြစ်နေပါတယ်။စီစဉ်ထားခဲ့တဲ့ခီးမသွားဖြစ်တာလုပ်ငန်းအစီအစဉ်တွေပြောင်းလဲရတာစတဲ့အပြောင်းအလဲတွေဟာခံစားရခက်ပါတယ်။တချိန်ကစိတ်ကြယောဂါခံစားခဲ့မှုတွေစီစီဆိုင်ဟာစိတ်ပညာရှင်ရဲ့အကူအညီနဲ့ကျန်းမာရေးပြန်ကောင်းလာသူတယောက်ပါ။သူမဟာကိုဗစ်နာမကျန်းမှုတိုးလာနေပြီးပိတ်ပင်မှုတွေလုပ်ထားတဲ့ရက်ကွက်တစ်ခုဖြစ်တဲ့ပါရမတာမှာနေထိုင်သူဖြစ်တာကြောင့်မကြာခဏစိတ်ချောက်ချာရကြောင်းဆိုပါတယ်။ယခုတော့သူမဟာ Beyond Blue မှာလှုပ်အားပေးဟောပြောသူတယောက်လုပ်နေပြီးကဲယောဂါကြောင့်ဖြစ်လာတဲ့စိတ်ခံစားချက်ကိုနားလည်ကြအောင်ယခုလိုပြောထားပါဗျ
I think it's very important to recognize that we're just humans right I feel like sometimes I put this additional pressure on myself to be okay and that shouldn't be the case and I have to understand be aware of what I'm feeling and especially as I live in one of those LGAs of concern the lockdown in Sydney has been extended I
think ကျွန်တော်တို့လည်းလူတွေဖြစ်တယ်ဆိုတာကိုပြန်တိရတင်ပါတယ်မလိုလားအတဲ့ဝန်တော့ဝန်ပိုးတွေကိုခံစားမနေတင်ဘူးဒါပေမဲ့ကိုခံစားနေရတာတွေကိုသတိရှိဖို့လိုအပ်ကြောင်းစစ်နီရဲ့ကိုဗစ်ရိုက်ခတ်မှုများတဲ့ရက်ကွက်ကဖြစ်တာကြောင့်သူမဟာပိတ်ပင်မှုတွေပြီးဖို့မျှော်လင့်ခဲ့ပေမဲ့ပိတ်ပင်မှုဟာပြီးမသွားပဲတတိယအကြိမ်တိုင်းဆက်လက်ပိတ်ပင်ထားခဲ့ကြောင်းစိုးရိမ်မှုတန်ပိုပြီးခံစားခဲ့ရတဲ့နေရက်တွေရှိခဲ့ကြောင်းရှင်းပြပါရယ်ပိတ်ပင်မှုတွေရှိလင့်ကစားသူမဟာကိုဗစ်ကိုကူးစက်မှစိုးရိမ်ခြင်းကြောင့်အိမ်ပြေမထွက်ခဲ့တာနှစ်ပတ်တိုင်ရှိခဲ့ကြောင်းဆိုပါရယ်
There was one time actually that I stopped going outside and I love going outside. I used to go to the park almost every day and at one point I stopped going outside. I didn't even want to go to the shops. I think it's because of that fear of, you know, people are talking about like all these increases in the COVID cases. I just started getting
အပြင်ထွက်ခြင်းကိုကြိုင်းနေတက်ခဲ့ပြီးပန်းညံကိုအမြဲလိုလိုရောက်လေရှိတဲ့သူမဟာကိုဗစ်ကရောဂါကာလအတွင်းနာမကျန်းမှုတွေမြင့်တက်လာနေတာတွေမြင်ပြီးနောက်ဈေးဆိုင်တွေကိုတောင်းသွားခြင်းစိတ်မရှိခဲ့ကြောင်းသူ့ပေမဲ့တတိရှိစွာနဲ့ပန်းညံကိုသွားခဲ့ကြောင်းပန်းညံဟာသူမအတွက်စိတ်ထွက်ပေါက်တစ်ခုဖြစ်စေခဲ့ကြောင်းပြောပြပါဗျာအင်တာနက်ကနေတဆင့်ကိုဗစ်နေစဉ်တည်းအသစ်တွေကိုရှာဖတ်နေရတာကိုလူတွေစွန့်လန်းနေနိုင်ပါတယ်။ဒါပေမဲ့အဲ့ဒီလိုတည်နှွေကိုစဉ်ဆက်မပြတ်ကြည့်နေတာကလူတွေကိုပုံမစိတ်ပြတ်စေကြောင်းဒေါက်တာကန်နီဗတ်ကဆိုပါတယ
်။ One thing that I really think that people should consider is how their use of the news is whether it's helpful or unhelpful. So look at whether it's making you more anxious or lowering your mood and how many hours that you are actually spending checking in on news.The other element is considering the use of social media. So the big like thing that I would tell anyone is look at how what you're doing.
လူတွေဟာတရင်တွေကြည့်နေရင်အကောင်းအဆိုးခွဲခြားတတ်တယ်ကြောင်းတရင်ကြည့်ရင်အဆိုးပါတရင်တွေကကိုယ်ကိုစိတ်ပျက်စရာတွေများပေးနေတယ်လား။ဒ တမဟုတ်ကိုကိုများစိတ်ပြတ်နေစီတလားဆိုတာတွေကိုချင်းချင်းတကြောင်ဆိုပါတယ်လူမှုကွန်ရက်အသုံးပြုမှုကိုပါချင်းချင်းတင်ပါတယ်ကိုကြည့်နေတဲ့တရင်ကြောင့်ကိုကိုဘလို့အကျိုးပြုနေတယ်လဲဆိုတာကိုစဉ်းစားတင်ပြီးတရင်တွေကကိုကိုစိတ်ပြတ်နေစီတယ်ဆိုရင်ကိုရဲ့ဖုန်းတွေနဲ့ခဏသာရှောင်နေတင်ပြီးကိုစိတ်ခံစားချက်ကိုနေရာပေးတင်ကြောင်သူမကဆိုပါတယ်လူတွေဟာသူတို့ထိန်းချုပ်နိုင်တဲ့အရာတွေကိုအာယုံဆိုင်တင်ကြောင်Beyond Blue မှာစီကန်ထိုင်အတိုင်းမခံကောင်းဆောင် Grant Bishki ကအခုလိုပြောပါတယ
် Focus on what you control. What are the things in your life that you can actually control? Try and keep a bit of routine, exercise, getting enough sleep, looking after your relationships. Make sure that you're booking in regular web chats or phone calls with family or friends.
ကိုထိန်းချုပ်နိုင်တာကိုအာယုံဆိုင်တင်ကြောင်းလက်ကျင်ခံလုပ်ခြင်းကောင်းမွန်စွာအိပ်ဆက်ခြင်းကိုချစ်ခင်ရသူတွေကိုဂရုဆတ်ခြင်းမိသားစုတငယ်ချင်းတွေနဲ့စကားပြောခြင်းစတဲ့ကိုလုပ်နေချာအစီအစဉ်မျိုးတစ်ခုရှိတင်ကြောင်းသူကဆိုပါတယ်ကိုတနေ့တာကိုအစီအစဉ်မဲ့ဖြတ်တန်းတာမျိုးမဟုတ်ပဲကြိုတင်ပြင်ဆင်ပြီးဖြတ်တန်းတင်ကြောင်းပြောထားပါတယ်ဥပမာမနက်7နာရီမှလမ်းလျှောက်သွားတာမျိုးနေ့လယ်7နာရီမှအိမ်နဲ့ဖုန်းပြောတာမျိုးစတဲ့အစီအစဉ်တွေကိုမနက်အရာနူရာနဲ့ပြင်ဆင်ထားတာကကိုယ့်ရဲ့ကျန်းမာရေးအတွက်အရေးကြီးတဲ့အချက်ဖြစ်ပါတယ်လို့ဆိုပါတယ်။ကြိုတင်ရှောင်ရှားနိုင်တဲ့ကျန်းမာရေးပြဿနာတွေကိုလည်းမပေါ်တင်တယ်လို့အိမ်မှာအလုပ်လုပ်နေရချိန်မှာကိုယ့်ရဲ့တကူရီဘဝနဲ့ကိုယ့်ရဲ့အလုပ်စားတဲ့အရာနှစ်ခုကိုလည်းမရောတင်ကြောင်း25နှစ်တိုင်းအတွေ့အကြုံရှိတဲ့ဆရာဝန်ကဆက်လက်ရှင်းပြပါတယ
်။ With work and home boundaries, many people are working from home.Which is fine, but the risk is that it can become like you're living at work, so that the work keeps creeping into your life with emails, and you never feel like you're off the hook.
အိမ်မှာအလုပ်လုပ်နေချိန်မှာတကူရေဘဝကအလုပ်ထဲမှာနေထိုင်နေရတယ်လို့ဖြစ်နေတတ်ပါတယ်။ဥပမာအလုပ်နဲ့သက်ဆိုင်တဲ့ email တွေအချိန်မတန်ဝင်လာတာမျိုးကြုံတွေ့ရတတ်ပါတယ်။ဒါကြောင့်အကန့်အသတ်တစ်ခုထားရှိဖို့ကအရေးကြီးပါတယ်။ဒေါက်တာဘလက်ရှီအကြံပေးတာကတော့အလုပ်ချိန်နဲ့ကိုယ်အားလက်ချိန်ကိုယ့်ရဲ့အိမ်တွင်းအချိန်နှစ်ခုကိုတိကျစွာခွဲထားတတ်ဖို့ဖြစ်ပါတယ်။ကိုယ်ပဲအကန့်အသတ်တွေကြားတင်းရဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုပါကောင်းမွန်စေဖို့ကိုယ်လက်လှုပ်ရှားမှုလေ့ကျင့်ခန်းမျိုးကအင်မတန်အရေးကြီးကြောင်းဒေါက်တာကန်နီဗတ်ကဆိုပါတယ်
။ We do know that exercise has huge implications for mental health and it's one of those things you'd kind of want to keep going or if you haven't done before start up.So look at new ways that you can exercise and participate. Look at how your mind works when it exercises, what makes it feel good, what it enjoys. Going for walks, runs, movement is one of those things that you really want to keep because it's
your connection. လေ့ကျင့်ခန်းလုပ်တာမျိုးကစိတ်ကျန်းမာရေးကိုအထောက်အကူပြုနိုင်တာကြောင့်သင်ဟာအရင်ကကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းမျိုးလုပ်လို့မရှိဘူးဆိုရင်ယခုအချိန်မှစတင်တင်ပါတယ်တင်ဟာဘလူလိချင်ငံမျိုးလောက်ရတာကိုနှစ်သက်တလဲတင်ရဲ့စိတ်ရာဘလူလိချင်ငံမျိုးလောက်ပြီးနောက်ပိုင်းတက်ကြွလာတယ်လဲဆိုရက်မိခုံမျိုးတွေတင်ကိုတင်မိတင်ပါတယ်လမ်းလျှောက်ခြင်းမျိုးပြည်ချင်းမျိုးတွေကိုလည်းပြုလုပ်တင်ပါတယ်လိချင်ငံလောက်ခြင်းကြောင့်တင်ရဲ့စိတ်ကြမ်းမာရေးကိုအထောက်အကူဖြစ်စေဖို့ endorphins လို့ခေါ်တဲ့အထောက်အကူဖြစ်စေတွေတင်ရဲ့ခန္ဓာကိုယ်ကထုတ်လုပ်ပေးနိုင်တယ်လို့သူကဆိုထားပါတယ်Cassandra Soka University of Melbourne မှာဆေးပညာဆိုင်ရာပါမောက္ခဖြစ်တယ်လို့ဆရာဝန်တယောက်လည်းဖြစ်ပါတယ်။သူမဟာလွန်ခဲ့တဲ့နှစ်30အတွင်းအသက်နောင်ပိုင်းအရွယ်အမျိုးသမီးပေါင်း400ကျော်ရဲ့ကျန်းမာရေးကိုအစဉ်တစိုက်လေ့လာမှုပြုလုပ်ပြီးတွေ့ရှိချက်တွေကို Secrets of Humans Healthy Aging လို့အမည်ရတဲ့စာအုပ်အတစ်ထုတ်လုပ်ရေးသားသူတယောက်လည်းဖြစ်ပါတယ်။နေ့စဉ်လက်ကျင်ကလှုပ်ချင်းကြောင့်ရေဘူးကအဖြစ်ကျန်းမာရေးကောင်းမွန်စေချောင်းသူမရဲ့စာတမ်းကဖော်ပြပါတယ
် In 30 years of our research whilst we were expecting the intense exercises gyms and swimming and these kind of structured exercise to do better interestingly over 30 years we found the people that did the best were people who did activity 7 days a week
ပြီးခဲ့တဲ့နှစ်30အတွင်းတွေ့ရှိခဲ့တာကရေကူးခြင်းအားကစားခန်းမှာမှလေ့ကျင့်ခန်းလုပ်ခြင်းနဲ့အခြားပြင်းထန်တဲ့ကိုယ်လက်လှုပ်ရှားမှုပြုလုပ်တာကပုံမှန်ထိရောက်တာကိုတွေ့ရှိခဲ့ကြောင်းနေ့စဉ်ကိုယ်လက်လှုပ်ရှားမှုတစ်ခုခုလုပ်နေသူ ဥပမာတနေ့ကို45မိနစ်မှတနာရီကြာလမ်းလျှောက်လေးရှိသူတယောက်ဟာလဲအပြင်းအထန်လက်ကျင်ကလှုပ်သူတယောက်နီးသူကျန်းမာရေးပုံမှန်ကောင်းလိုက်နိုင်တာကိုတွေ့ရှိခဲ့ကြောင်းသူမကဆိုပါတယ်ဒါကြောင့်လက်ကျင်ကအပြင်းထန်လှုပ်လို့မရှိရင်လဲနေ့စဉ်လှုပ်ရှားမှုတစ်ခုခုလုပ်နေတင်ပါတယ်လို့သူမကအကြံပြုထားပါတယ်အစားအသောက်ပေါ်ဂရုစိုက်တာကလည်းအရေးကြီးကြောင်းဒေါက်တာဘလက်ရှီကအခုလိုရှင်းပြပါတယ
် In a way the psychology in our mind says okay I am being really restricted where can I get some pleasures so that means it's very easy to overeat
အကန့်တတွေခံစားနေရချိန်မှာစိတ်ပညာရဲ့သဘောအရကိုယ့်ရဲ့စိတ်ဟာအပန်းဖြေရဖို့နည်းလမ်းတွေရှာနေတတ်တာကြောင့်အလွန်အကျွံစားတောက်မိခြင်းမျိုးဖြစ်ဖို့အလားအလာများပါတယ်လူတွေဟာဒီအချက်ကြောင့်အရက်အလွန်အကျွံတောက်နေကြတာလည်းဖြစ်နိုင်ပါတယ်ဒါကြောင့်ယခုလိုစိတ်ဖိစီးမှုများနေချိန်မှာကောင်းမွန်တဲ့ဆုံးဖြတ်ချက်တွေချမှတ်တတ်ဖို့အရေးကြီးပါတယ်ကျန်းမာရေးကိုအထောက်အကူအများကြီးမပေးနိုင်တဲ့အစားအသောက်တွေရှောင်တင်ကြောင်းသူကပြောပြပါတယ်ငယ်ချင်းနဲ့စကားပြောတာမျိုးရုပ်ရှင်ကြည့်တာမျိုးစတဲ့အရင်ကလှုပ်လေးလှုပ်ထအားနေတဲ့အရာတွေကိုယခုကက်ယောဂအတွင်းလှုပ်ခွင့်ရနေတာကိုကျေးဇူးတင်ကြောင်းစီလီဆိုင်ကဆိုပါတယ်အရင်ကဒဇိန်အဖြစ်မှယခုပုံမူနှိဆက်တဲ့ငယ်ချင်းတွေအဖြစ်ကိုဗစ်ကက်ယောဂကပြောင်းလဲပြီးခဲ့ကြောင်းသူမကဆက်ပြောပါတယ
် I used to go to the gym regularly and there were a lot of people in the gym that I never got to talk toDuring the lockdown, because everyone is forced to do the online classes, and now you see their faces and their names.
I think I actually got closer to people during the lockdown. I found out what they do for a job, and then they know these things. And 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 they know these things.ဝါဒနာအတိတ်တစ်ခုဖြစ်တဲ့ပုံဆွဲခြင်းအမှုပညာကိုပါစတင်ခန်းစားနေပါပြီခင်ဗျာယခုဆောင်းပါးကိုချီယာရာပဇန်တို့ကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်ဆောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်နားဆင်ပေးခဲ့ကြတဲ့တောတာရှင်များအားလုံးကဲ့ယောဂါမှာကင်းဝေးပြီးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်ဆိုရတဲ့တွင်တွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ